တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့အနီးသိန်းညီမျိုးမဆေးကိုမနေ့ညနေပိုင်းတုန်းကစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာတော့ရှမ်း SNND ပါတီရဲ့တာဝန်ရှိသူတချို့အပါအဝင်အနည်းဆုံး10ဦးထပ်မံနေတည်ဆုံခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။လာချိုမှာလည်းစစ်ကောင်စီကိုထိုးစစ်ဆင်နေတဲ့ကိုကက် MNDA နဲ့ပူးပေါင်းတပ်တွေကမြို့ဝင်းသားထိရောက်ရှိနေပါပြီလို့ဒေသခံတွေကဆိုပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူတင်ပြပေးပါမယ်။
ဇူလိုင်လ18ရက်နေ့မနေ့ညပိုင်းကသိန်းညီမျိုးမဇေလူစီကားနေချိန်မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးအရက်သား10ဦးသေဆုံးပြီးတော့20လောက်ဒဏ်ရာရခဲ့ကြောင်းဒေသတွင်းသတင်းဌာနတခုဖြစ်တဲ့ရှမ်းတန်တော်ဆင့်သတင်းမှာဖော်ပြထားပါတယ်။ဒါအပြင်သေဆုံးသူတွေထဲမှာသိန်းညီမျိုးနဲ့ရှမ်း SND COE မှုနဲ့တွဲဖက်အတွင်းမှုပါဝင်တယ်လို့ပါတီခေါင်းဆောင်တချို့ရဲ့ကိုယ်ပိုင်ဆိုရှယ်မီဒီယာတွေမှာရေးသားထားပါတယ်။စစ်ကောင်စီကလေကြောင်းကနေပြင်းထန်တဲ့ဘုံကျဲတိုက်ခိုက်မှုကြောင့်တစ်စည်းလုံးကြီးမွားခဲ့တယ်လို့ရုပ်လောင်းတွေဟာတစားစီဖြစ်နေတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဆိုရှယ်မီဒီယာတွေမှာတင်ထားတဲ့လေရင်ဘုံကျဲပြီးတဲ့နောက်ပိုင်းပြထားတဲ့ဗီဒီယိုဖိုင်မှာတော့တိန်နီမျိုးမဇေးကြီးတစ်ခုလုံးပျက်စီးနေတာတွေ့ရပါတယ်။တိုက်ပွဲတွေမရှိတဲ့နေရာဖြစ်တဲ့တိန်နီမှာအရက်သားတွေကိုပြစ်မှတ်ထားဘုံကျဲတိုက်ခိုက်ခဲ့တဲ့လောက်ရက်ကိုဒေသခံတွေကရှုံချခဲ့ကြပါတယ်။လာရှိုးမှာတော့ MNDAA နဲ့ DNL ကဒီလ14ရက်နေ့ည12နာရီကနေ17ရက်နေ့ည12နာရီအထိတစ်ဖက်သက်အပြစ်ရထားတာပြီးဆုံးသွားတဲ့နောက်နှစ်ဖက်တိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာနေပါတယ်။ဒီကနေ့မနက်ပိုင်းမှာ MNDAA တပ်တွေဟာမန္တလေးဘက်ကလာရှူမြို့အဝင်မအူအနီးကခလာရ41တိန်နီအဝင်ရှမ်းကုန်းဘက်အပြင်ခမာရ9ရက်ခွန်ဘက်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီကလည်းလေကြောင်းကပါတိုက်ခိုက်နေပါတယ်။လာရှူမြို့အဝင်မအူအနီးကခလာရ41တိန်နီအဝင်ရှမ်းကုန်းဘက်တွေမှာတိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုလာရှူမြို့ကတူကဗီဒီယိုကိုခုလိုပြောပါရယ
်ဒီကတော့ဒီစက်တစ်ကိုဝင်လုံးနေတယ်ပြောမှရှင်တော့ဒီမန္လေးလာရှူဘက်ကအဝင်မဟုတ်ဘူးကွာမဟုတ်ဘူးနားမှာရှိတဲ့ဒီစက်တစ်တက်မှာလုံးနေကြတယ်ပေါ့ပြီးတော့တိန်ဒီဘက်ကနေအဝင်အဲ့ဒီရှမ်းကုန်းတို့ချုံပွဲတို့လည်းအားလုံးကလုံးနေပြီပေါ့တော်တော်လေးပွဲချမ်းနေတယ်မင်းညဆယ်နာလောက်ကနေဆောက်လာပြီမင်းည
အချားလာရှူမြို့ကတူကတော့စစ်ကောင်စီဘက်ကလေကြောင်းသုံးပြီးခုခံတိုက်ခိုက်နေတယ်လို့ပြောပါရယ်
ရက်ဆက်တယ်မိုးလေးတွေကချနေကြတာအာကြည်စားကတော့ကျွန်တော်ဆိုင်ရှိကြကြည်ခွန်ကြည်ခွန်အခုဖြစ်တာကကျွန်တော်ဒီဟုတ်မှုဆက်ဖက်ပါနော်ဟုတ်မှုဆက်ဖက်အနောက်ဖက်ဖြစ်တယ်ပြီးရင်ငါဆုံးဖက်လည်းဖြစ်ရက်ဖိုက်တာတော့လာတယ်လားအခုလည်းချနေကောကြည်သေးရက်နေတော့ပြန်နေကျွန်တော်လာချလိုက်ပြန်သွားလိုက်ချလိုက်
တန်ရန်ဘက်ကိုဆစ်ဆောင်လာသူအမျိုးသမီးတူကလာရှူးမျိုးနဲ့ဖုန်းဆက်တယ်တွေပြတ်တောက်နေကြောင်းနဲ့တန်ရန်လမ်းရှိနံပောင်ရွာကိုတင်ယူထားတဲ့ MNDAA ကိုကန့်တက်တွေဟာဒီအပိုင်းမှာလာရှူဘက်ကိုအလုံးအရင်းနဲ့တွားနေကြောင်းပြောပါတယ
်။အခုလာရှူကဆက်လို့မရဘူးဆိုရယ်ဆက်လို့မရဘူးဆိုတာကဘလို့ဆိုဖုန်းလိုင်းနဲ့အကုန်လုံးစိတ်ထားလို့လေလာရှူကလည်းဘူးလည်းမရအထွက်လည်းမရနောက်ပြီးတော့ဟိုအဆက်တွေကကိုပြက်နေတယ်ဆိုတာကြီးဒီကံတွေကနံပောင်ကတော့သူတို့ကအကုန်လုံးကသူတို့နေရာယူထားပြီးဆိုတော့အခုကဒီဖာရှင်ပေါ်ဝင်မှပြန်ပိုင်နေသင်္ခန်းသင်္ကန်းဆိုတာလည်းအဲ့ဒီနေရာမှာလည်းအများကြီးဆိုတော့အခုရှိနေကြတာဒီကာရှင်းခက်ကိုအလုံးကြီးနဲ့ဝင်လာပြီသူကလာရှုလို့လက်မလို့ဘူးပြောတာ
ဒီကနေ့မနက်ပိုင်းမှာဖုန်းလိုင်းတော်တော်များများပြတ်တောက်နေပြီမဲ့ MBD ဖုန်းလိုင်းကတော့တခါတရံအသုံးပြုလို့ရနေသေးကြောင်းလဲဒေသခံတချို့ကပြောပါတယ်ဒေသတွင်းသတင်းတွေကိုဖော်ပြနေတဲ့လာရှုမီဒီယာလူမှုကွန်ရက်ဆောင်ရွက်နာမှာတော့ဒီကနေ့မနက်ပိုင်းမှာလာရှုမြို့အတွင်းကိုရှော့တိုက်ဒုံ6လုံးကျခဲ့ကြောင်းဖော်ပြထားပါတယ်ထိကအခြေအနေအသေးစိတ်ကိုတော့ဖော်ပြတာမရှိပါဘူး။ဒါ့အပြင်ပြီးခဲ့တဲ့အပြည့်ရက်ကာလ၄ရက်အတွင်းလာရှူမိုးကိုကြောက်မဲစတဲ့မြို့နယ်တွေမှာစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုကြောင့်အရက်သား18ဦးသေဆုံးပြီးတော့19ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းထုတ်ပြန်ထားပါတယ်။ညီနောင်မဟာမိတ်တပ်တွေကတစ်ဖက်သက်အပြည့်ရက်ကြောင်းကြေညာထားပြီးမဲ့လာရှူကြောက်မဲဒီဘောနောင်ချူစတဲ့မြို့နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေခဲ့ပါတယ်ခင်ဗျာ။